Indonesia နိုင်ငံ Sumatra ကျွန်းအရှေ့မြောက်ဘက်ပင်လယ်ပြင်မှာရေတဝက်လောက်ထိမြုပ်နေတဲ့ဆက်လီဘော်ကနေအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင် Rohingya ဒုက္ခသည်တရာကျော်ကို Indonesia ဒေသခံတွေကစနေနေ့ကကယ်တင်ခဲ့တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောပါတယ်။ဒုက္ခသည်စုစုပေါင်း116ယောက်ရှိတဲ့အကြောင်းအရှေ့အာချီဒေသအစိုးရတာဝန်ရှိသူတွေထံကနေသတင်းရရှိရလို့ UNHCR အဖွဲ့က Faisal Rahman က AFP သတင်းဌာနကိုစနေနေ့မှာပဲပြောပါတယ်။လောလောဆယ်မှာတော့ဒီဒုက္ခတွေကြီးကန်းချိန်မှာပဲရှိနေသေးပြီးသူတို့ကိုဘယ်နေရာမှာနေရာချထားမလဲဆိုတော့မသိရသေးဘူးလို့လဲရာမန်ကပြောပါတယ်။မြန်မာနိုင်ငံတွင်ဖြစ်နေမှုတွေကြောင့်ထွက်ပြေးလာကြတဲ့ရွင်ဂျာမွတ်စလင်တွေဟာစံတမ်းမီအန္တရာယ်များလာတဲ့ပင်လယ်ပြင်ကိုဖျက်ပြီးဒေသတွင်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုအခုလိုအသက်ဆုံးသွားလာနေကြတာပါ။အခုဒုက္ခတွေကြီးပါလာတဲ့ဆက်လီကတော့အရှိအချေရေပြင်ပိုင်တဲ့အခြေကိုစနေနေ့မနက်ပိုင်းကဝင်ရောက်လာတာကိုတွေ့ခဲ့ရပြီးအဲဒီနောက်နိုင်ပိုင်းအတွင်းမှာပဲရေမြုပ်လူနေတာဖြစ်နေတာကိုတွေ့ခဲ့ရတယ်လို့ဒေသခံငါးဖန်သမားတို့ကပြောပါတယ်။လေပေါ်လိုက်ပါလာသူအားလုံးကိုအသက်ရှင်လျက်ကယ်တင်နိုင်ခဲ့ပြီးတယောက်ကတော့ဖျားနာနေတဲ့အတွက်ချက်ချင်းပဲဆေးကုသပေးခဲ့တယ်လို့လည်းအဲဒီငါးဖန်သမားကပြောပါတယ်။အင်ဒိုနီးရှားနိုင်ငံကိုအခုလိုရိုဟင်ဂျာဒုက္ခသည်တွေရောက်လာနေတာကိုတော့နောက်ပိုင်းမှာမကြာခဏတွေ့လာရတာပါ။မုန်တိုင်းကာလမှာအလာနေပေမဲ့ရာသီဥတုတည်ငြိမ်တာနဲ့အခုလိုပိုးပြီးတော့ရောက်လာတဲ့ကြပါရယ်ပြီးခဲ့တဲ့လတုန်းကလည်းအာချေးပြည်နယ်တောင်ပိုင်းကန်ယူရဲမှာရဲတွေနဲ့ချီတောင်းတင်နေတဲ့ရိုဟင်ဂျာဒုက္ခသည်152ယောက်ကိုအင်ဒိုနီးရှားတာဝန်ရှိသူတွေကကယ်တင်ခဲ့ရပါသေးတယ်ရှင်